ရခိုင်မြောက်ပိုင်းပြည်သူ့ခါတို့ဖြစ်ပွားခဲ့တဲ့နေရာတွေကလူအခွင့်အရေးအခြေအနေတွေကိုအသေးအကြာစောင့်ကြကြည့်ရှုနိုင်ခြင်းမရှိဘဲနဲ့တော့ရိုဟင်ဂျာဒုက္ခသည်တွေကိုနေရပြန်ဖို့ဆိုတာမဖြစ်သင့်ဘူးလို့ကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးကပြောလိုက်ပါတယ်ရခိုင်မြောက်ပိုင်းပြည်သူ့ခါအတွင်းကလူအခွင့်အရေးအခြေအနေနဲ့ပတ်သက်လို့ဆွေးနွေးကြတဲ့ကုလသမဂ္ဂလူအခွင့်အရေးကောင်စီရဲ့အထူးအစည်းအဝေးမှာပြောသွားတာပါအစည်းအဝေးတက်ရောက်လာတဲ့မြန်မာတန်အမတ်ကြီးကတော့ဒုက္ခတွေပဲပြန်လည်လက်ခံရေးအစည်းအဝေးဆောင်ရွက်ထားမှုတွေကိုရှင်းပြတယ်လို့အခိုင်အမာမရှိတဲ့စွတ်စွဲချက်တွေကြောင့်အခြေအနေပေါ်အမှန်အတိုင်းသုံးသပ်နိုင်ဖို့ထည့်လိုက်မယ်လို့ပဲသတိပေးသွားပါတယ်ဒီအစည်းအဝေးတင်းကိုတော့စောင့်ကြည့်တင်းယူနေတဲ့ကိုသားညို့ကပြောပြပေးပါပါရှင
်မြန်မာအင်ဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့တောင်ဆိုချက်နဲ့ဒီကနေ့မှခေါ်ယူတဲ့ဒီကုလသမဂ္ဂလူ့ခွင့်ရေးကောင်စီအထူးအစည်းအဝေးမှာရိုဟင်ဂျာဒုက္ခသည်တွေရဲ့လူ့ခွင့်ရေးချိုးဖောက်ခံမှုအခြေအနေနဲ့လက်ရှိသူကြုံရတဲ့အချက်တွေပြင်ဒုက္ခသည်တွေနေရပြန်ရေးကိစ္စတွေကိုပါကုလသမဂ္ဂအကြီးအကဲအရာရှိတွေနဲ့အဖွဲ့ဝင်နိုင်ငံကိုယ်စားတွေကဆွေးနွေးခဲ့ပါတယ်။အထူးဖြစ်ကဒီကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့အချက်လက်စုဆောင်ရေးအဖွဲ့မြန်မာနိုင်ငံတည်းကိုဝင်ရောက်စစ်ဆေးခွင့်မရတာအခြားနိုင်ငံတကာအဖွဲ့အစည်းတွေရခိုင်မြောက်ပိုင်းအခြေအနေကိုလွတ်လပ်လပ်တွားရောက်စစ်ဆေးခွင့်မရတာတွေကြောင့်အဲ့ဒါလူ့ခွင့်ရေးအခြေအနေတွေပေါ်စိုးရိမ်ပကင်းဖြစ်နေကြတာတွေ့ရပါတယ်။မြန်မာအနာဂတ်အနေနဲ့ဖုံးကွယ်ထားစရာမရှိဘူးဆိုလို့ရှိရင်တရားလွတ်လပ်တဲ့စောင့်ကြည့်ရေးအဖွဲ့တွေတွားရောက်တာကိုဘာမှထိတ်လန့်နေစရာမလိုဘူးလို့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာယီအယ်ဟူစိန်ကပြောပါတယ်အကြံဖတ်မှုတွေထပ်မံမဖြစ်လာဘူးနဲ့အဲ့ဒီဒေသပေါ်နိုင်ငံတကာယုံကြည်မှုတွေရလာဖို့ဆိုရင်တော့လူ့ခွင့်ရေးစောင့်ကြည့်အဖွဲ့တွေအဲ့ဒီဒေသကိုတွားရောက်ခွင့်ပြုရမှာဖြစ်ပြီးတော့လူ့ခွင့်ရေးအခြေအနေတွေပေါ်စောင့်ကြည့်နိုင်ခြင်းမရှိဘူးဆိုရင်ဒုက္ခသည်တွေပြန်ဖို့ဆိုတာလည်းမဖြစ်သင့်ဘူးလို့ကုလသမဂ္ဂမဟာမင်းကြီးကပြောခဲ့ပါတယ
် It must be unequivocally clear that no repatriation of any refugees should occur
ဒုက္ခသည်တွေအနေနဲ့နေရာမှာဘေးကင်းလုံခြုံတော်နဲ့ဒုက္ခသည်တွေပြန်လည်နေနိုင်ဖို့ဆိုတာအဲ့ဒီဒေသလူ့ခွင့်ရေးအခြေအနေကိုစောင့်ကြည့်နိုင်မှုမရှိဘဲနဲ့မဖြစ်နိုင်ဘူးဆိုတာရှင်းပါတယ်တုံလုံးစရာဒီအဖြစ်အပျက်တွေအပေါ်မှာအပေါ်ယံဟန်ပြပြီးအလျင်မြန်ဖြည့်ရှင်းတာမျိုးကိုလက်ခံဖို့မဖြစ်ပါဘူးစိုးစိုးဝါးဝါခွဲခြားဆက်ဆံမှုတွေနဲ့နောက်တစ်ချိန်ပြန်ပြီးအကြမ်းဖက်မှုတွေကိုပြန်ဦးတည်ပြီးလူတွေနောက်ထပ်ထွက်ပြေးရတာမျိုးပဲဖြစ်လာစေမှာပါ
ဒါကြောင့်လည်းရခိုင်မြောက်ပိုင်းအခြေအနေတွေအဖြစ်အပျက်တွေကိုစုံစမ်းစစ်ဆေးနိုင်ဖို့ကုလသမဂ္ဂအထူးသဖြင့်ညီလာခံကနေပြီးတော့လွတ်လပ်တဲ့အဖွဲ့တစ်ဖွဲ့ဖွဲ့စည်းရေးဒီလူ့ခွင့်ရေးကောင်စီဘက်ကနေအကြံပြုဆုံးဖြတ်ဖို့ကိုလည်းလူ့ခွင့်ရေးမဟာမင်းကြီးကအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းပါတယ်ပြီးခဲ့တဲ့ရခိုင်မြောက်ပိုင်းစစ်ဆေးရေးအတွင်းလူမျိုးရေးတပ်ဖွဲ့တွေကရွေးကြော်ရေးပေါ်လူ့ခွင့်ရေးချိုးဖောက်မှုတွေအပြင်ဒီလူ့အတိုင်းဝိုင်းအနေနဲ့သူ့ကိုယ်သူတို့တတ်မှတ်ခေါ်ဝေါ်တဲ့ရွေးကြော်ဆိုတဲ့နာမည်ကိုပါတုံ့နှုံးခွင့်မပေးတာဟာအင်မတန်လူကျင့်ဝတ်မကြီးတဲ့ရှက်ဖွဲကိစ္စဖြစ်တယ်လို့လည်းလူ့ခွင့်ရေးမဟာမင်းကြီးကဝေဖန်ပါတယ်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့အချက်လက်စုဆောင်ရေးအဖွဲ့ခေါင်းဆောင်မတ်ဆူကီဒရုစမန်နဲ့ဒီလိမ္မာဆိုင်ရာကြံထုတ်မှုနဲ့ပတ်သက်လေကုလသမဂ္ဂအထူးကိုယ်စားလူကလည်းဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရွန်ဂျာဒုက္ခသည်တွေစခန်းတွေမှာသူတို့တွေ့ကြုံမြင်ခဲ့ရတဲ့အခြေအနေတွေနောက်ရွန်ဂျာဒုက္ခသည်တွေလူခွင့်ချိုးဖောက်ခံမှုတွေကိုတင်ပြခဲ့ပါတယ်။မြန်မာအတမတ်ကြီးဦးထင်လင်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ညှိနှိုင်းနေတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်ကိုရှင်းလင်းပါတယ်။နိုင်ငံခြားပူးတွဲအလို့အဖွဲ့ဖွဲ့စည်းနိုင်ဖို့ဆောင်ရွက်နေပြီးတော့လာမယ့်နှစ်လအတွင်းမှာဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်ကိုစတင်နိုင်မှာဖြစ်တယ်လို့ပြောပါတယ်။ဒုက္ခသည်တွေအနေနဲ့ဂုဏ်သိက္ခာရှိရှိနဲ့နေရပြန်နိုင်ရေးအတွက်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်သွားဖို့လည်းသူတို့အသင့်ရှိတဲ့အကြောင်းမြန်မာအတမတ်ကြီးကတုံ့ပြန်ပါတယ်။ဒါမဲ့လို့ဆွဆွဲချက်တွေနဲ့ပတ်သက်လို့တော့ဒုက္ခသည်တွေအနေနဲ့သူတို့ကပြောခိုင်းတာသူတို့ဖြစ်ချင်တာမျိုးတွေကိုလူသာဆွဲပြောနေရဆိုပြီးတော့ခြေပပါတယ်။မခိုင်မာတဲ့ဆွဆွဲချက်တွေကြောင့်အချင်းကြီးတွေဟာပူဆူးမယ်ဆိုတာကိုလည်းတာမကြီးကသတိပေးခဲ့ပါတယ
်။ In the course of simple social interviews people will say what they wanted to believe
လူတွေတို့မင်းမြန်ထားတယ်မှာလူတွေကသူတို့ထင်နိုင်တဲ့တချို့ကသူတို့ကိုပြောခိုင်းတာတွေကိုပြန်ပြောကြပါလိမ့်မယ်။အခိုင်အမာထောက်ထားမရှိတဲ့ဆွဆွဲချက်တွေဟာလူတွေကိုထင်အောင်ထင်မှားဖြစ်စေပြီးတော့ရှင်းနမင်းကိုတုံးတက်ဖို့ခက်ခဲပြီးအမှန်တရားနဲ့လည်းဝေးကွာသွားနိုင်ပါတယ်
။ကုလသမဂ္ဂမဟာမင်းကြီးဇာယီကတော့ရခိုင်ပြည်သားကိုတော်ရစစ်ဆေးနိုင်ခြင်းမရှိတာကြောင့်အခြေအနေတွေကိုလုံးဝဆန်းစစ်ဖို့စောင့်ကြည့်ဖို့ဆိုတာခက်ခဲနေတယ်လို့ပြောပါရယ်။ဒါမှမဟုတ်ရိုဟင်ဂျာတွေအပေါ်မှာစနစ်တကျခွဲခြားဆက်ဆံမှုတွေဟာဆယ်စုနှစ်နဲ့ချီပြီးတော့ကြာခဲ့ပြီလို့ထောက်ပြပါရယ်။ရိုဟင်ဂျာတွေအပေါ်ရုပ်ပန်းဆိုင်ရာစိတ်ပန်းဆိုင်ရာခွဲခြားဆက်ဆံတာနှိမ့်ဆက်ညှဉ်းပန်းတာရွာတွေကိုအတင်းကျပ်ရွှေ့ပြောင်းတာစားအခြေအနေတွေကိုကြည့်နေဆိုရင်လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်မှုတွေမဖြစ်ဘူးဆိုတာကိုဘယ်သူကငြင်းနိုင်မလဲဆိုပြီးတော့မေးခွန်းပြန်ထုတ်ပါလေ
Given all of this can anyone
လူမျိုးတုံးရဲ့ချိုးဖောက်မှုတွေခွဲခြားဆက်ဆံမှုတွေကိုကြည့်ရင်လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်မှုမရှိဘူးလို့ဘယ်သူပြောနိုင်မလဲဒီစကလုံးသုံးနှုတ်မှုကိုတော့တရားဝင်အဖြစ်တရားရုံးတစ်ခုကနေနောက်ဆုံးအဆုံးချက်အတည်ပြုပေးရမှာပါဒါပေမဲ့အခြေအနေတွေဟာဆိုရင်စရာအလွန်ကောင်းပြီးဒီလိုဖြစ်နေပြီဆိုတာအတည်ပြုနိုင်ဖို့အခြေအနေရှိဖို့လိုနေပါပြီ
။ရခိုင်မြောက်ပိုင်းကအဖြစ်ပြက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့နိုင်ငံတကာစုံစမ်းရေးအဖွဲ့တွေကိုမြန်မာဘက်ကလက်ခံဖို့နဲ့အပြစ်ကျူးလွန်သူတွေကိုအရေးယူကန့်ကြွယ်တော့ဖို့ဆိုတာတွေကိုအခြားအဖွဲ့ဝင်နိုင်ငံတွေနဲ့ကုလသမဂ္ဂအကြီးအကဲတာဝန်ရှိသူတွေကဒီဆင်းမျိုးပေါ်မှာဆွေးနွေးခဲ့ပါတယ်။မြန်မာအင်ဂျင်တိုးနိုင်ငံကတော့အချင်းချင်းတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့အကြက်တွေကိုနားလည်ပြီးတော့တစ်ဖက်မှာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝင်တော့ဝင်ဖို့အချင်းတွေကိုလည်းသူ့အနေနဲ့သိရှိတဲ့အကြောင်းပြောပါတယ်။ တပ်ပနာပြီးဖြစ်ရှင်းနိုင်မှုအတွက်သူတို့အနေနဲ့အစုပြုချက်၃ရက်နှစ်ဖက်စုရကိုစုပြုထားတယ်လို့ဆိုပါတယ်။အခုဒီကျင်းပနေတဲ့လူခွင့်ရဲ့ထူးညီလာခံပြီးမှတော့လူခွင့်ကောင်စီရဲ့တရားစွန့်ဖြတ်ချက်တွေကထွက်လာလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ခင်ဗျာ။